ဒီလင်္ကာနိုင်ငံမှာသမ္မတရွေးကောက်ပွဲကိုဒီကနေ့မှာကျင်းပနေပြီးတော့ဒီလင်္ကာနိုင်ငံသားတွေလည်းမဲယုံတွေကိုသွားပြီးတော့မဲဖိနေကြပါတယ်သမ္မတနေရာအတွက်လွန်ခဲ့တဲ့ဆယ်နှစ်ကဒီလင်္ကာတောင်ပိုင်းကတမီးကြားသဘုံတွေကိုနှိမ်နှင်းတဲ့နေရာမှာဒီလင်္ကာစစ်တပ်ကိုဦးဆောင်ခဲ့တဲ့ကာကွယ်ဝန်ကြီးဟောင်ကိုတဘာယာရာဂျာပါစာနဲ့ဒီလင်္ကာအစိုးရအဖွဲ့ရဲ့ဝန်ကြီးစကြစ်ပရီမာဒါစာတို့နှစ်ယောက်အကြိတ်နယ်ဖြစ်နေကြတယ်ဆိုပြီးတော့နိုင်ငံရေးသမားတွေနဲ့အကဲခတ်တွေကပြောပါတယ်ရာဂျာပါစာကတော့သူနိုင်ရခဲ့ရင်ဒီလင်္ကာနိုင်ငံရဲ့လုံခြုံရေးကိုအပြောင်းအလဲတွေလုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်ဒီလင်္ကာနိုင်ငံမှာ IS Islamic ဆွေရောက်တွေက Easter ဖွဲ့တော်တွင်တိုက်ခိုက်ခဲ့ကြတော့လူ150ကျော်တေဆုံးခဲ့ပြီးတဲ့နောက်မှာဒီလင်္ကာနိုင်ငံရဲ့လူများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်ဆင်ဟာလီလူမျိုးတွေရဲ့စိုးရိမ်မှုကိုအခြေခံပြီးတော့လုံခြုံရေးစနစ်ကိုအပြောင်းအလဲတွေလုပ်ပေးမယ်ဆိုပြီးတော့ရာဂျာပါစာကမဲဆွယ်စည်းရုံးနေတာဖြစ်ပါတယ်ပရီမာဒါဆာကတော့ကြီးလက်ဒေသတွေကိုအဓိကမဲဆွယ်စီးရုံနေပြီးတော့အရာအစီအစဉ်တွေချောင်းဝတ်ဆောင်တွေအပြင်အမျိုးသမီးတွေအတွက်လည်းလောက်စင်အုံဆောင်ပစ္စည်းတွေအထိပါအခမဲ့ပေးသွားဖို့မဲဆွယ်စီးရုံခဲ့တာကြောင့်အမျိုးသမီးတွေကတော့သူ့ကိုမဲပေးဖို့စိတ်ဝင်စားနေကြပါတယ်ဒီလင်္ကာနိုင်ငံအလယ်ပိုင်းကအန်ဒရာဟပူရာခရိုင်မှာတော့မဲပေးဖို့အတွက်မဲယုံကိုသွားနေကြတဲ့မွတ်စလင်တွေစီးလာတဲ့ဂါဇင်းကိုဘယ်သူမှမသိတဲ့လူတစုကပြစ်ခတ်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကပြောလိုက်ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ